အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဩဂတ်စ်လ22ရက်ခြားသောနေ့ညနေခင်း VOA မြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line meter 19 နဲ့ 25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီညနေအစီအစဉ်မူကတော့ကျွန်တော်ညနေပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ဒိမတ်ခီးစင်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ဖျက်လိုက်ပြီးနောက်မှာပဲအမေရိကန်ရဲ့မဟာမိတ်ဖြစ်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကဒိမတ်နိုင်ငံကိုချီးကျူးစကားပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ရောက်တိုင်းနဲ့ချီးရဲ့ဒုက္ခတွေကတချို့ကိုဒီကနေ့နေရက်ပြန်ဖို့ကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အနာဂတ်နေ့စီစဉ်ခဲ့ကြပြီမဲ့အောင်မြင်မှုမရခဲ့ပါဘူး။စားတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခတွေအခုသတင်းနဲ့ပတ်မှာပြန်လာဖို့လှုပ်ထားပြီမဲ့ဘာကြောင့်ပြန်မလာသေးတာပါလဲ။
ဂျမ်တူလေဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ဥမောင်ကျော်မင်းကအခုလိုပြောပြပါတယ
်အတိအကျမပြင်ရတာကတော့သူတို့ကနိုင်ငံသားကွာတဲ့မပေးလို့ရှိရင်ဒီလိုသွားမှာလေ
ဂျမ်တူလေဒုက္ခသည်စခန်းကဥမောင်ကျော်မင်းပြောတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါပြင်ရှမ်းပြည်နယ်မြောက်ပိုင်းမှာဒီကနေ့တိုက်ပွဲတွေ၄နေရာထပ်မနေဖြစ်ခဲ့တယ်ဆိုတဲ့အကြောင်းတခါသမ္မတထရမ့်နဲ့ဂျူးတွေနဲ့ပတ်သက်ပြီးတော့ပြောဆိုလိုက်တဲ့ပုံမှာဂျူးတွေဘက်ကဘယ်လိုတုံ့ပြန်လိုက်လဲစတာတွေကိုနားဆင်ရမှာပါအခုတော့ဒီကြောင်းတွေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဒိမတ်နိုင်ငံတော်ခီးစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ဖျက်လိုက်ပြီးနောက်မှာပဲအမေရိကန်ရဲ့မဟာမိတ်ဖြစ်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကဒိမတ်နိုင်ငံကိုချီးကျူးပြောဆိုလိုက်ပါတယ်ဒိမတ်နိုင်ငံခြားရေးဝန်ကြီးနဲ့မနေ့ကတယ်လီဖုန်းဆက်ပြောဆိုရမှာအာတိတ်ဒေတာကဂရင်းလန်ကျွန်းပါဝင်ဒိမတ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်နိုင်ရေးဝန်ကြီးပွန်ပီယိုဆွေးနွေးခဲ့တဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ဒီသတင်းပတ်ဆော်ဘိုင်းကဂရင်းလန်ကျွန်းကိုဝယ်ယူလိုတဲ့အကြောင်းသမ္မတထရမ့်ရဲ့မှတ်ချက်ကိုဒိမတ်နိုင်ငံကပယ်ချလိုက်ခဲ့ပြီးတဲ့နောက်မှာပဲခီးစဉ်ကိုဖျက်လိုက်တာပါဒိမတ်နိုင်ငံပိုင်းတရားစာထကြွေဝါတဲ့ဂရင်းလန်ကျွန်းကိုဝယ်ယူခြင်းနဲ့မှတ်ချက်ကိုပယ်ချလိုက်တဲ့အကြောင်းအမေရိကန်သမ္မတကခီးစဉ်ဖျက်လိုက်တဲ့အပေါ်မှာတော့ဒိမတ်ဝန်ကြီးချုပ်မစ်ဖရိုင်ဆန်ကစာအသင်စိတ်မကောင်းဖြစ်ရတဲ့အကြောင်းမနေ့ကပဲပြောခဲ့ပါတယ်သမ္မတထရမ့်ကတော့သူ့ကမ်းလှမ်းချက်ပေါ်ဒိမတ်ဝန်ကြီးချုပ်ကပြင်းပြင်းထန်ထန်မှတ်ချက်ပေးညှင်းဆန်ခဲ့တဲ့အကြောင်းခီးစဉ်ကိုဖျက်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်အမေရိကန်နဲ့ဒိမတ်နိုင်ငံတို့ကြား1952ခုနှစ်သဘောတူညီချက်အရဂရင်းလန်ကျွန်းပေါ်မှာတော့အမေရိကန်ရဲ့သူ့လေလေတဲ့စကန်ကိုအခြေစိုက်ထားပါတယ်
အမေရိကန်ပြည်ထောင်စုမှာဂျူးလူမျိုးတွေဟာဒီမိုကရက်တွေကိုမဲထဲကြတဲ့အတွက်အကြီးအကျယ်သစ္စာမဲကြသူတွေဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ပြောကြားခဲ့တဲ့အပေါ်မှာဂျူးဖွဲ့ခေါင်းဆောင်တွေကဝေဖန်တုံ့ပြန်ခဲ့ကြပါတယ်။သူအနိုင်ရခဲ့တဲ့2016သမ္မတရွေးကောက်ပွဲအပါအဝင်အမေရိကန်ရွေးကောက်ပွဲတွေမှာဂျူးလူမျိုးတွေဟာဒီမိုကရက်ပါတီသမ္မတလောင်းတွေကိုလှက်လိုက်လဲလဲမဲပေးကြတဲ့အစီအစဉ်လာရှိပါတယ်ဒီမိုကရက်တွေကိုမဲထဲကြတဲ့ဂျူးတွေဟာအသိဉာဏ်လုံးဝမရှိသူတွေဒါမှမဟုတ်အကြီးအကျယ်သစ္စာမဲ့သူတွေဖြစ်တယ်လို့သမရကအင်္ဂါနေ့တုန်းကတိုက်ခိုက်ပြောသားကြားခဲ့တာပါဒီပြောကြားမှုကိုဗုဒ္ဓဟူးနေ့မှာပြန်လည်ရှင်းဖို့ကြိုးစားတာမှာတော့ဒီမိုကရက်ပါတီဝင်တွေကိုမဲထဲတဲ့ဂျူးတွေဟာဂျူးလူမျိုးတွေနဲ့အစ္စရေးနိုင်ငံကိုသစ္စာမဲ့သူတွေဖြစ်တယ်လို့ဆိုလိုတာလို့ပြောပါတယ်ဒီမိုကရက်ပါတီကမွတ်စလင်အမတ်အီဟန်အိုမာနဲ့ရရှိဒါတာလစ်တို့နှစ်ယောက်ကိုသမ္မတထရမ့်ကတိုက်ခိုက်ပြောနေတဲ့တချိန်ထဲမှာပဲဂျူးလူမျိုးတွေကိုဝေဖန်တာပါဒီအမတ်နှစ်ယောက်ဟာပါလက်စတိုင်းတွေပေါ်အစ္စရေးရဲ့ပြုမှုပုံကိုထုတ်ဖော်ဝေဖန်လေ့ရှိကြသူတွေဖြစ်ပါတယ်အစ္စရေးနိုင်ငံအစားဒီအမတ်နှစ်ယောက်ဖက်ကကာကွယ်နေတဲ့ဒီမိုကရက်ပါတီဘာဖြစ်နေပြီလဲလို့လည်းသမ္မတကမေးခွန်းထုတ်ပါတယ်သမ္မတရဲ့ပြောကြားမှုတွေဟာတုံ့လှုပ်စရာကောင်းလောက်အောင်လို့သဘောထားကွဲစီတဲ့ပြောကြားမှုဖြစ်တယ်လို့ American Jewish Committee အဖွဲ့ကတုံ့ပြန်ပါတယ်။ဂျူးရီအပေါ်သမ္မတထရမ့်တိုက်ခိုက်ပြောကြားတာဟာအန္တရာယ်ရှိတယ်လို့ရှက်စရာကောင်းတယ်လို့ Washington အခြေစိုက် Israel Palestine ပဋိပက္ခအဆုံးသတ်ရေးလှုပ်ရှားနေတဲ့ J Street အဖွဲ့ကလည်းပြောကြားပါတယ်။တခါဒီ2020သမ္မတရွေးကောက်ပွဲဝင်ဖို့ကြိုးစားနေတဲ့အထက်လွှတ်တော်အမတ် Bernie Sanders ကလည်းသူဟာဂျူးလူမျိုးဖြစ်တာကိုဂုဏ်ယူတဲ့ဂျူးဖြစ်တဲ့အပြင်ဒီမိုကရက်တွေကိုမဲပေးတဲ့အပေါ်ဘာမှပြဿနာမရှိဘူးလို့ပြောကြားခဲ့ပါတယ်
။ဂျပန်နိုင်ငံနဲ့ငင်းပွားမှုတွေကြီးထွားလာနေချိန်မှာပဲစစ်ပတ်ဆိုင်ရာထောက်လိုင်းသတင်းတွေဖလှယ်နေတဲ့အစီအစဉ်ကိုတောင်ကိုရီးယားကပယ်ဖျက်လိုက်ပါတယ်။အရေးကြီးတဲ့စစ်ပတ်ဆိုင်ရာသတင်းအချက်အလက်တွေကိုအပြန်အလှန်ဖလှယ်ဖို့ရည်ရွယ်ထားတဲ့သဘောတူညီချက်ဟာနိုင်ငံတော်အကျိုးစီးပွားအတွက်အထောက်အကူဖြစ်တော်တဲ့အတွက်ရင်ဆိုင်မှာဖြစ်ကြောင်းဒီကနေ့ပဲတောင်ကိုရီးယားသမ္မတအင်ဒိုကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။စစ်ပဆိုင်ရာသတင်းချက်လက်လုံခြုံရေးသဘောတူညီချက်ကိုတက်တန်းတိုးရမယ်စနေနေ့မတိုင်ခင်မှာတောင်ကိုရီးယားကဆုံးဖြတ်ချက်ကိုဂျပန်နိုင်ငံထံတရားဝင်အကြောင်းကြားသွားမှာဖြစ်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်စစ်အတွင်းကိုရီးယားကျွန်းဆွယ်ကိုသိမ်းပိုက်ခဲ့ချိန်မှာဂျပန်နိုင်ငံကအာရမအလုပ်ခိုင်းစေခဲ့ဘူးတဲ့သမိုင်းကြောင်းကိုအခြေခံပြီးအငင်းပွားမှုတွေပေါ်ပေါ်ရာကနှစ်နိုင်ငံကြားတင်းမာမှုတွေကြီးထွားလာနေချိန်မှာပဲတောင်ကိုရီးယားကသဘောတူညီချက်ကိုဖျက်သိမ်းမှုကြေညာလိုက်တာပါ တောင်ကိုရီးယားရဲ့ဆုံးဖြတ်ချက်ကြောင့်အမေရိကန်ရဲ့အာရှဒေသကအထက်ကမဟာမိတ်နိုင်ငံကြားမြောက်ကိုရီးယားနဲ့တရုတ်နိုင်ငံအရေးပါဝင်ဒေသရင်းကိစ္စတွေမှာလုံခြုံရေးအရာပူးပေါင်းဆောင်ရွက်မှုတွေအပြောင်းအလဲဖြစ်လာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်လာပါတယ
်။အမေရိကန်ပြည်ထောင်စုကတိတ်မကြခင်ကပဲတာလတ်ပစ်ခရုစ်မရှာဒုံးကြီးစမ်းသပ်ပစ်ခဲ့တာအပြင်ကိုရီးယားကျွန်းဆွယ်မှာစစ်ရေးအထောက်ကူတွေနဲ့ပစ္စည်းတွေနဲ့တိုက်ခိုက်ရေးဂျက်လီယင်တွေတပ်ဖြန့်ချထားမဲ့အစီအစဉ်တွေဟာဒေသရင်းမှာစစ်အေးတိုက်ပွဲတစ်ခုဖြစ်လာအောင်လုပ်နေတာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပြောခွင့်ရသူတစ်ယောက်ကဒီကနေ့ပြောလိုက်ပါတယ်။မြောက်ကိုရီးယားဘက်ကတော့တွေးဆဆွေးနွေးမှုတွေနဲ့ဆေးဆက်ညှိနှိုင်းမှုတွေလုပ်ပြီးပြဿနာတွေကိုကင်တွယ်ဖြေရှင်းသွားမယ်ဆိုတဲ့ရည်တည်ချက်အတိုင်းမပြောင်းမလဲဆက်ရှိနေတဲ့အကြောင်းဒီကနေ့မြောက်ကိုရီးယားအစိုးရအင်တာနက်ဒီ website မှာတင်တဲ့ကြေညာချက်ထဲမှာပြောခွင့်ရသူကပြောထားပါတယ်တွေးဆဆွေးနွေးလာအောင်လို့စစ်ရေးချင်းချောင်းမှုနဲ့ဖိအားပေးတာမျိုးကိုလည်းစိတ်ဝင်စားဘူးလို့ကြေညာချက်မှာပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲအဆင်မပြေဖြစ်ခဲ့ကြတဲ့ကဆွေးနွေးမှုတွေရပ်နေတာပါမြောက်ကိုရီးယားနျူကလ িয়ার အရေးဆေးဆက်ညှိနှိုင်းနိုင်မဲ့အဆင်မြင့်ဆွေးနွေးပွဲတွေပြန်ဆသွားဖို့အမေရိကန်ထရမ့်အစိုးရကအဆင်သင့်ရှိနေတဲ့အကြောင်းမြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးသံတမန်စတီဗင်ဘီဂန်ကပြောကြားပြီးနောက်တနေ့မှာပဲမြောက်ကိုရီးယားရဲ့အခုလိုကြေညာချက်ထွက်လာတာပါတောင်ကိုရီးယားဒုတိယအမျိုးသားလုံခြုံရေးအကြံပေးကင်မြွန်ချိုကလည်းမြောက်ကိုရီးယားနဲ့အမေရိကန်ကြားဆွေးနွေးမှုတွေချော့ချော့မော့မော့ဖြစ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်
ဒီ American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်ရောက်တိမ့်နေချီရဲ့ဒုက္ခသည်တွေကတချို့ကိုဒီနေ့နေရပြန်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အနာဝင်နေစီစဉ်ခဲ့ကြပြီမဲ့အောင်မြင်မှုမရခဲ့ကြပါဘူးဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ပူးတွဲပြီးအင်္ဂါနေ့ကဆက်လက်သဘောထားမြင်းမြန်ရမှာနေရပြန်ဖို့သဘောတူလက်ခံထားတဲ့ဒုက္ခသည်မိသားစု295စုတွေကတယောက်မှမပြန်ဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်ရေးရာကော်မရှင်နာမင်းကြီးအဘူခလမ်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါပထမတစ်ချိန်နေရပြန်ပူရေးစီစဉ်နေမအောင်မြင်ဖြစ်ခဲ့ရပြီးတဲ့နောက်ဒုတိယချိန်ဖြစ်နေဘင်္ဂလားဒေ့ရှ်တောင်ဝင်ရှိသူတွေကတင်ပြထားတဲ့ဒုက္ခသည်2,200တွေကပထမတော့ဖြစ်နေ3,000ကျော်ကိုမြန်မာနိုင်ငံဘက်ကပြန်လည်လက်ခံဖို့စီစဉ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအစီအစဉ်ပေါ်ဆိုရင်မကင်းတဲ့သဘောထားတွေလည်းထွက်ပေါ်ခဲ့တာပါ။ရိုဟင်ဂျာဒုက္ခသည်တွေပြန်ပူရေးစီစဉ်နေပတ်သက်လို့မနေ့တုန်းကလည်းကုလသမဂ္ဂလူညီကောင်စီမှတကယ်ပိတ်ဆွေးနွေးခဲ့ပြီးဒုက္ခသည်တွေဘေးရန်နဲ့ကင်းကင်းဂုဏ်သိက္ခာရှိရှိနေရပြန်နိုင်အောင်စီစဉ်ဖို့တိုက်တွန်းခဲ့ကြပါတယ်။2019ဩဂုတ်လမှာတုန်းကရခိုင်ပြည်နယ်မှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARC ရိုဟင်ဂျာဆွေးနွေးအဖွဲ့ကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့ဆက်စပ်ရေးတွေမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နှက်ချတဲ့ဒုက္ခသည်တွေထွက်ပြေးသွားခဲ့ကြတာပါမြန်မာဆွေးရကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်စစ်ဆေးလက်ခံသွားဖို့ကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့တိကျစီနားလည်မှုစာချုပ်လာတဲ့လက်မှတ်ရေးထိုးထားတယ်လို့ပြန်လည်လက်ခံဖို့အသင့်ရှိနေတဲ့အကြောင်းလည်းပြောဆိုထားပါတယ်
မြန်မာနိုင်ငံမှာမူရင်းသတင်းတွေဖျော်ဖြေသတင်းတွေကိုအများပြည်သူတွေကြားအမြင်မှားအငင်းပွားစရာဖြစ်အောင်လို့ရဆွဲပြန်လည်တင်ပြနေတဲ့ Facebook account တွေ Facebook page တွေနဲ့ Instagram account တွေကို Facebook company ရဲ့ Cyber လုံခြုံရေးဌာနကပိတ်လိုက်ပါတယ် Facebook account 89ခု Facebook page 109ခု Facebook group 15ခုနဲ့ Instagram account 5ခုကို account အတူတွေလုပ်ပြီးဖန်တီးလှုပ်ကြံမှုနဲ့ဖယ်ရှားခဲ့တယ်လို့ Facebook ရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်သတင်းဌာနတွေကဖော်ပြတဲ့မှုကင်းသတင်း၊တိုင်းရင်းသားသတင်း၊စစ်တပ်သတင်းနဲ့ဖျော်ဖြေသတင်းတွေကိုပိတ်ခတ်ရတဲ့အဲ့ဒီအကောင့်တွေ page တွေမှာသူတို့လိုရအတိုင်းဆွဲပြီးဖော်ပြခဲ့ကြတယ်လို့ Facebook ကပြောပါတယ်။အခုလိုဖော်ပြနေကြသူတွေကသူတို့ဘသူဘဝဖြစ်တယ်ဆိုတာဖုံးကွယ်ထားကြပေမဲ့တချို့ကစစ်တပ်နဲ့ဆက်နွယ်နေတယ်ဆိုတာ Facebook ကစုံစမ်းတွေးရှိတယ်လို့လည်းသတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။တချို့ page တွေမှာ follower 3,000 လောက်ရှိတယ်လို့ group တစ်ခုထက်မင်းမှာလည်းအဲ့ဒီ group တွေထဲမှာပါဝင်သူဟာ 68,000 လောက်ရှိတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ကဖြစ်ပွားခဲ့တဲ့လူမျိုးရေးဘာသာရေးအခြေခံတဲ့ပဋိပက္ခတွေဟာ Facebook ပေါ်ကအမုန်းစကားတွေကြောင့်ပိုပြီးဆိုးစေခဲ့တယ်ဆိုတာကို Facebook အကြီးအကဲ Mark Zuckerberg ကကိုယ်တိုင်ဝန်ခံပြီးတော့ဒီကိစ္စကိုပိုပြီးထိရအောင်ကင်တွယ်ဆောင်ရွက်သွားမယ်လို့ကတိပြုထားပါတယ် Facebook ကအရင်ပိတ်ခဲ့တဲ့အကောင့်တွေထဲမှာတက်မတော်အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့အကောင့်နဲ့အမျိုးသားရေးဝါဒပြင်းထန်သူဥဝီရသူတို့ရဲ့အကောင့်တွေပါဝင်ပါတယ် Facebook ပေါ်မှာအမုန်းစကားဖြန့်တာသတင်းမှားတွေဖြန့်တာကိုအမြင့်ပြတ်အောင်စ조사နေပေမဲ့စိန်ခေါ်မှုတွေရှိနေတယ်ဆိုတာကိုလည်း August 21ရက်နေ့ကထုတ်ပြန်တဲ့သတင်းနဲ့မှာဖော်ပြထားပါတယ်
ရ ယူကရိန်းနိုင်ငံမှာခရိုင်းမီးယားကျွန်းစွဲကိုရုရှားကဆက်လက်ထိ ंछ ုပ်ထားဆဲဖြစ်ပေမဲ့စစ်မှုထက်သည့်ခုနှစ်နိုင်ငံဆွေးနွေးပွဲမှာရုရှားပြန်လည်ပါဝင်ရစီလိုတဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ခရိုင်းမီးယားဒေသကိုရုရှားပိုင်ဖြစ်ထူထွန်းလိုက်ပြီးတဲ့နောက်2014ခုနှစ်မှာ G7 အဖွဲ့ကနေထုတ်ပယ်ခံထားရုရှားနိုင်ငံထုတ်ပယ်ခံခဲ့ရတာပါ။ပြင်သစ်နိုင်ငံကအတ္လန်တစ်ပင်လယ်ကမ်းခြေမြို့ဖြစ်တဲ့မြို့မှာစနေနေ့စတင်ကျင်းပမဲ့3ရက်ကြာနှစ်ပတ်လည်ညီလာခံမှာ G7 ခေါင်းဆောင်တွေတက်ရောက်ဖို့ပြင်ဆင်နေကြမှာပဲရုရှားသမ္မတဗလာဒီမီယာပူတင်ညီလာခံပြန်တက်ခွင့်ပေးတဲ့အကြောင်းသမ္မတထရန့်ကပြောဆိုလိုက်တာလည်းဖြစ်ပါတယ်
အီရန်နိုင်ငံလို့တနီးယားကနေတနီးယားရွှေ့ပြောင်းချထားနိုင်တဲ့မြေပြင်ကနေဝေဟင်ပြစ်တာဝေးပြစ်ဒုံးကျည်စနစ်ကိုအီရန်အစိုးရကဒီကနေ့ထုတ်ဖော်ပြသလိုက်တဲ့အကြောင်းအီရန်သတင်းမီဒီယာတွေကဖော်ပြပါရယ်အီရန်ရဲ့နိုင်ငံတော်ကာကွယ်ရေးပစ္စည်းထုတ်လုပ်မှုဆိုင်ရာအထိတ်အမှတ်နေ့မှာခုလိုထုတ်ဖော်ပြသလိုက်တာဖြစ်ပြီးတော့အီရန်နဲ့အမေရိကန်ကြားတင်းမာမှုတွေမြင့်မားနေချိန်မှာအီရန်ရဲ့လက်နက်ထုတ်နိုင်စွမ်းကိုပြသလိုက်တာလည်းဖြစ်ပါရယ်အီရန်ပေါ်နိုင်ငံတကာရဲ့ပိတ်ဆို့တံခါးမှုတွေနဲ့လက်နက်ဝယ်ယူခွင့်ပိတ်ပင်တာတွေရင်ဆိုင်နေရချိန်မှာအခုလိုပြည်တွင်းမှာပဲလက်နက်တွေထုတ်လုပ်နိုင်မဲ့လုပ်ငန်းကြီးကိုအီရန်ကစတင်လာတာပါအီရန်ရဲ့တာဝေးပြစ်ပယ်ထိန်တက်ဒုံးကျည်စီစဉ်ပေါ်စိုးရိမ်တယ်လို့ဆိုပြီးအီရန်နဲ့ဒီကမ္ဘာအားကြီးနိုင်ငံတွေကြားမှ2015ခုနှစ်ကချုပ်ဆိုခဲ့တဲ့အီရန်နျူကလ িয়ার အရေးဆိုင်ရာသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့နှုတ်ထဲမှာနှုတ်ထွက်ခဲ့ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆူမြတ်မွန်တို့ရှင်းပြဖေးသွားခဲ့တာဖြစ်ပါတယ်view မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါးတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ Bangladesh နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ Rohingya ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ဆိုင်တဲ့သတင်းကိုပြောပြပေးခြင်းပါတယ်။နိုင်ငံသားအခွင့်အရေးအပါဝင်သူတို့တောင်းဆိုထားတဲ့အချက်တွေကိုမြန်မာဆိုရဘက်ကမလိုက်ရောပေးသေး၍ဒီကနေ့ဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံဘက်ကိုပြန်ပို့ဖို့စီစဉ်ထားတဲ့ဒုက္ခသည်3000ကျော်တဲ့ကတဦးတယောက်မှမပြန်လို့ကြဘူးလို့ရုံညာဒုက္ခသည်တွေကပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကတင်ပြထားတဲ့ဒုက္ခသည်2000တဲ့ကပထမဆုံးအတုပ်ဖြစ်တဲ့3000ကျော်ကိုမြန်မာဆိုရဘက်ကစီစစ်ပြီးပြန်လက်ခံဖို့သဘောတူထားပေမဲ့အခုအချိန်ထိပြန်လာမဲ့သူမရှိသေးပါဘူးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေတဲ့ရုံညာဒုက္ခသည်တဦးတယောက်မှပြန်မလာတာဘာကြောင့်မလဲအပြည့်စုံကိုမတ်စုမွန်ကဆက်ပြောပြပေးမှာဖြစ်ပါတယ်ဗျာ
ပြီးခဲ့တဲ့2018ခုနှစ်ဩဂုတ်လမှာဖြစ်ပွားခဲ့တဲ့အင်အားစီစံဖက်အဖွဲ့ကမြမစစ်စခန်းတွေနဲ့နေဆက်အခြေစိုက်စခန်းတွေကိုအင်အားသုံးတိုက်ခိုက်မှုတွေရဲ့နောက်ပိုင်းအစိုးရတပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နေမြေရှင်းလင်းမှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ညာဒုက္ခသည်တိမ့်နဲ့ချီထွက်ပြေးတိမ်းချောင်သွားခဲ့ကြရတာပါအခုအဲ့ဒီဒုက္ခသည်တွေကမှဘင်္ဂလားဒေ့ရှ်အစိုးရဘက်ကစစ်စစ်တင်ပြထားတဲ့ဒုက္ခသည်2000ကျော်တဲ့က3000ကျော်ကိုပြန်ပို့ဖို့နှစ်နိုင်ငံစီစဉ်တာဖြစ်ပါတယ်လွန်ခဲ့တဲ့2018ခုနှစ်မာလာတုန်းကလည်းဌာနေပြန်နိုင်ရေးစီစဉ်ခဲ့ကြပေမဲ့အထမမြောက်ခဲ့ပါဘူး။ဩဂုတ်လ22ရက်နေ့ဒီကနေ့မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကတင်းချောင်သွားတဲ့ဒုက္ခသည်တွေက3000ကျော်ကိုပြန်လက်ခံဖို့မြန်မာဆိုရဘက်ကစောင့်ဆိုင်းနေကြပေမဲ့လို့ရိုဟင်ညာဒုက္ခသည်တွေဘာကြောင့်မြန်မာနိုင်ငံဘက်ကိုပြန်လာဖို့အရေးငင်းဆန်နေရပါသလဲ။သူတို့ဘာကြောင့်အိမ်မပြန်ကျင်ကြရပါသလဲဆိုတာတွေကိုတော့ဂျမ်တူလေဒုက္ခသည်စခန်းကရိုဟင်ညာဒုက္ခသည်ဦးမောင်ကျော်မင်းကအခုလိုပြောပြပါတယ်
အဒီကမပြင်းရတာကတော့သူတို့ကနိုင်ငံသားအကွာရဲမပေးလို့ရှိရင်ဘယ်လိုသွားမှာလဲအခုရခိုင်ပြည်နယ်မှာရေနဲ့မြမတပ်ပန်းတမတော်နဲ့ထပ်ပြေးပြွန်နေတာကျွန်တော်ဘယ်လိုသွားမှာလဲဒီကကျွန်တော်ဆက်ပြတ်တာ guarantee မရှိဘူးလို့ခင်ဗျာ
အဲ့တော့ဟိုမပြန်ဘူးဆိုတော့ဘယ်လိုမျိုးလုပ်ပေးမှပြန်ရမှာလဲရှင
်အဒီကကတော့ကျွန်တော်ဟော်ရီဝင်ကြလူမျိုးကဟိုနိုင်ငံသားအကွာရဲစီပြီးတော့တွန်းဆူနေတယ်မြမဆရာကဘာသူမှမလို့ပဲနဲ့ repetition လို့ပြီးဆိုလို့ရှိရင်ဘယ်လိုပြန်မှာလဲနောက်တစ်ခုကတော့ဟိုဦးမင်းတီရိုဒီလိဂေးရှင်းဒီမှာလာကြစာမှာကျွန်တော်ဆွေးနွေးတာရှိပါတယ်ဟိုကျွန်တော်တို့အဓိက dialogue လို့ပေါ်တော့နောက်နောက်ပါသဘောတူကြပါရခင်ဗျာသူတို့ဟာဘုံကနေ repetition လို့ပို့သူ video တင်ချောကျွန်တော်အလဲကျွန်တော် set to နေတာပေါ့ဒီပဒနာကိုပြန်ချမ်းပေါ်တော့ဆင်းဝန်ဆိုင်ရင်ပြန်မှာပေါ့သူတို့ဟာမမဆရာကခုနမှဒီပဒနာကိုပြန်ချမ်းပေါ်တော့ဆင်းဝန်ဆိုင်နေတယ်လို့မဖြစ်ပါဘူးခင်ဗျာသူတို့ဟာ repetition သူ video media propaganda လို့ပေါ်တာစီစဉ်လို့တာလာရှိပါရခင်ဗျာဘာတစ်ခုမှပတ်သက်တာမရှိတော့ဘူးခင်ဗျာ
မြန်မာအစိုးရကိုရိုဟင်ညာဒုက္ခသည်တွေတောင်းဆိုထားတဲ့လုံခြုံရေးအာမခံချက်ပေးဖို့နိုင်ငံသားဖြစ်ခွင့်အပါအဝင်နိုင်ငံသားခွင့်ရေးပြေဝပေးရေးမူလနေရရင်းနေမှာပြန်လည်အခြေချနေထိုင်ရေးလွတ်လပ်စွာခီးသွားလာခွင့်နဲ့အခြေခံလူခွင့်ရေးတွေမရမချေမပြန်လို့ကြဘူးလို့ရိုဟင်ညာဒုက္ခသည်တွေကပြောပါတယ်။ပြန်ပို့ဖို့စီစဉ်ထားတဲ့စခန်းသုံးခုတွေကရိုဟင်ညာဒုက္ခသည်3000ကျော်တွေကတဦးတယောက်မှမပြန်ကြသေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့တ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ညာဒုက္ခသည်ဦးဝီဆလန်ကအခုလိုပြောပါတယ်။
အဲဒီကနေ့အပြာတော့ငရဲ့ပြင်းတဲ့အစီအစဉ်မှာတဝူတယောက်မှာအဲဆိတ်ဆန္ဒမရှိကြောင်းကိုသိရှိရပါတယ်ခင်ဗျာ။ဘာကြောင့်လဲဆိုရင်ကျွန်တော်ရဲ့ဘဝအမတ်ကြားသုံးတစ်ခုမရှိဘဲနဲ့ဝေယဘာနိုင်ငံသားအခွင့်အရေးမရရှိဘဲနဲ့နောက်ကျွန်တော်ရဲ့မူလချက်ရောမှာပြန်လည်ငတိုင်ွယ်မရရှိဘဲနဲ့ကျွန်တော်ရဲ့ဘန်ဆိုင်ကြတဲ့ဘန်ဆိုင်မှုတွေမရရှိတဲ့နဲ့အမတ်ကြားသုံးတစ်ခုမရှိဘဲနဲ့တဝူတယောက်မှာတော်ဘောဆန္ဒမရှိပါဘူးခင်ဗျာဒီကျတဲ့ဇူလိုင်လ2028မှာအဲမြန်မာနိုင်ငံရဲ့အတွင်းဦးမြင့်တို့ခရီးစဉ်မှာဦးမြင့်တို့နဲ့ကျွန်တော်ရူဟင်ဂါကုသလေတွေနဲ့သဘောတူကြတာတစ်ခုရှိပါတယ်သဘောတူရှားတိုင်းဆွေရမစီဒါရလာကန်တကူပါလာမစီပြန်လည်လက်ခံရေးလုပ်ငန်းကြီးအားတော့အောင်မြင်နိုင်ရခင်ဗျာအဲလိုမဟုတ်ဘဲနဲ့ဘီယိုပေးနဲ့ဒီလိုဗရဲမပါခေါ်မယ်ဆိုရင်ဒီလိုမှသဘောကျွန်တော်မှလမ်းကြောင်းမရှိပါဘူးခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာမဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်မြန်မာအစိုးရဘက်ကနေပြန်လည်လက်ခံရေးစခန်းတွေဂျားစခန်းတွေဒုက္ခသည်တွေယာယီခိုလုံနေထိုင်ရေးစခန်းတွေတိစောက်ပြီးအသင့်ဆောင်ဆိုင်နေကြပေမဲ့လို့အခုအချိန်ထိကတော့ဘင်္ဂလားဒေ့ရှ်ဘက်ကနေတဦးတယောက်မှမပြန်လာကြသေးဘူးလို့ရခိုင်ပြည်နယ်မောင်တော်မြို့နယ်မြို့သူကြီးကျေးရွာသားဦးလာထွန်းကပြောပြပါတယ်
။ဒီမှာပဲကျွန်တော်မြင်ကြည့်တာတယောက်မှဝင်မလာဘူး။ဒါနဲ့သူတို့ကတော့စောင့်နေတယ်လို့ပြောတယ်။အလုံးပြင်ကြတယ်ပြောတာကစခန်းတွေစောက်တာရှိတယ်။နောက်ထပ်ဘာမှမပြင်ထားဘူး။ဒီတော့ကျွန်တော်လူတွေကအကြီးကတုံးစုနေတာကသူတို့ရဲ့မူဘနေရာတွေမှာနေစင်းရဖို့လူတွေပြီးတော့ဒီလူတွေရဲ့ဆုံးရှုံးခံနေရတဲ့နိုင်ငံသားပြည်တွေရဖို့လူတွေအဲ့ဒါတွေကိုအစိုးရကဘာလို့ပြောနေလဲဒီကိုကြည့်ရထိုက်ပြန်လာမယ်ဆိုရင် NDC ခံပြီးတော့လက်ခံရမယ်ဆိုပြီးတော့ပြောတာကသူကြောက်မှဝင်မလာနဲ့ဆိုပြီးတော့ပြောလာတယ်အခုဒီပဲဒီဘဝတွေကဒီအရင်လူပေါ့နေ့နေ့စီတုံးစုနေရတဲ့ပုံစံနဲ့နေရမှာကိုလျှောက်တယ်အဲ့ဒါကြောင့်ကြောက်မှပြန်မလာရမှာ
ကုလသမဂ္ဂနဲ့နိုင်ငံတကာကရိုဟင်ညာလို့ခေါ်ဝေါ်သုံးဆွဲပေမဲ့ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုလက်မခံထားတဲ့မြန်မာအစိုးရဘက်ကတော့သူတို့အနေနဲ့ဒုက္ခသည်တွေနေရရင်းပြန်လာရေးအဆအဆအရာရာစီစဉ်ဆောင်ရွက်ပြီးဖြစ်တယ်လို့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့နိုင်ငံသားရေးတင်းဝင်ကိုရိုင်းရိုဟင်ညာစခန်းနေတဲ့အထိတွားရောက်တွေ့ဆုံညှိနှိုင်းမှုတွေဆောင်ရွက်ပြီးမှဒီလိုမျိုးပြန်လည်လက်ခံရေးအစီအစဉ်ကိုနှစ်နိုင်ငံပူးပေါင်းစီစဉ်ထားတာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဦးဟောက်တူဆန်းကလည်းမနေ့တုန်းက VOA မြန်မာပိုင်းကိုပြောဆိုထားပါတယ်ရှင်
ရညာဒုက္ခသည်တွေဖြစ်မလာနဲ့ဖတ်သက်ပြီးတော့အမတ်စုမွန်ဖျက်ပြတာဖြစ်ပါတယ်အခုတခါတော့ရှမ်းပြည်နယ်ဘက်ကတိုက်ပွဲသတင်းတွေကိုပြောပြခြင်းပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နယ်နန်းခမ်းမြို့နယ်တွင်မှဒီနေ့တိုက်ပွဲအနည်းဆုံး၄နေရာဖြစ်ပွားခဲ့ပြီးတော့နန်းခမ်းမြို့နယ်ကောင်ဝိုင်းရွာတိုက်ပွဲမှာတော့ဒီရွာသားနေရာလောက်နန်းခမ်းမြို့ကိုထွက်ပြေးလာခဲ့သလိုရွာသားတချို့လည်းရွာထဲမှာပိတ်မိနေကြောင်းကူညီကယ်ဆယ်ဆောင်ရွက်သူတွေကပြောပါတယ်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းပိုင်းတွေဖြစ်တဲ့ကုတ်ခိုင်နယ်မူဆယ်ကြားမှာဒီနေ့ထိကားသွားလာလို့လည်းမရသေးပါဘူး။ချင်းပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကုမိုးစောကဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ချင်းပြည်နယ်မြောက်ပိုင်းဒေသမှာဒီလ15ရက်နေ့ကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နယ်စပ်ကုန်သွယ်ရေးဟာလည်းဒီကနေ့အထိတပတ်ကြာရပ်ဆိုင်းနေဆဲဖြစ်ပါတယ်။ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကို TNLA ခေါ်တန်းပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဘုံမူတအိုက်ကျော်ကအခုလိုပြောပါတယ်
။ဒီနေ့ကတော့တိုက်ပွဲကုခိုင်ကကကောက်ခန်းမှာတည်ဖြစ်တယ်။လုံဖိန်မှာမှာတည်ဖြစ်တယ်။နောက်မှာတော့ဒီကုခိုင်နားမှာတည်ဖြစ်တယ်။အဲနန်းခမ်းကတော့ဒီကောင်းဝိုင်းနားထက်ကောင်းဝိုင်းရနားထက်နားမှာဖြစ်တယ်။ဖြစ်တယ်တိုက်ပွဲနောက်ဆုံးချင်းပြီးတော့မတည်ရဒီအဲ့ဒီနေရာတော့အလုံးလူကြိမ်တော့ဖြစ်တဲ့အဲလုံးလုံးဖြစ်တော့အဲ့ဒီနေရာတွေတော့ရတယ်ပြတဲ့နေရာတွေဒီနေရာတွေ
နန်းခမ်းမြို့ကြီးတိုက်ပွဲဟာဒီကနေ့မနေ့စင်နာရီလောက်ကဖြစ်ပွားပြီးဒီတိုက်ပွဲအခြေအနေကိုဒေသခံတဦးကအခုလိုပြောပါတယ
်တရားနေရာအကောင်းဝိုင်းကိုမနေ့တနေ့ကရောက်လာတယ်အဲ့မှာခံချနေတာပေါ့လေအဲ့တော့ဟိုဒီနန်းခမ်းဆက်မတော်ကဆက်သွားတယ်ဒီနေ့တိုက်ပွဲဖြစ်တယ်ရွာမှာရွာသားတွေတချို့ကပိတ်နေပြီအဖေတို့ကမရဘူးရာနေတချို့လဲတော့ထဲမှာတချို့လဲခုနှန့်ခမ်းမှာရောက်နေပြီတခါမှတော့နေရာတော့ရှိပြီအဲနှန့်ခမ်းမှာတော့ဒီကောင်းဝိုင်းမှာစအတန်စကြားတယ်နဲ့ချက်ချင်းတောင်းကချက်ချင်းကလေးတွေစုကုန်ကြတယ
်နေကင်းတနာရီလောက်မှာပြစ်ခတ်တန်တွင်ငြိမ့်သက်သွားကြောင်းသူကပြောပါတယ်ကော့ခိုင်နဲ့တိန်ဒီကြ38မိုင်ကမန်ပြင်းကြီးရွာမှာလဲဒီကနေ့မနေ့ကတိုက်ပွဲဖြစ်ပွားခဲ့ကြောင်းနဲ့လာရှိုးနဲ့နမ်တူလန်နတ်စီတော်တံတားမှာလဲမိုင်းထောင်ထားကြောင်းတရင်ရရှိတာကြောင့်မနေ့ကတက်မရော်ကတွဲရောက်ရှင်းလင်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီတရင်နဲ့ပတ်သက်ပြီးတရားအတည်ပြုချက်တော့မရသေးပါဘူးဒီကနေ့မနက်ပိုင်းကတော့ကော့ခိုင်မြို့မှာပိတ်မိနေတဲ့နိုင်ငံသား28ယောက်ကိုတက်မရော်ရဟရင်နဲ့လာရှိုးမြို့ကိုခေါ်ဆောင်ခဲ့ပြီးနေကင်းပိုင်းမှာလေရင်နဲ့ရန်ကုန်မြို့ကိုပို့ဆောင်ခဲ့ပါတယ်။တ ဒီကနေ့တိုက်ပွဲဖြစ်တဲ့တရုတ်မြန်မာကုန်သွယ်ရေးလမ်းပိုင်းဖြစ်တဲ့ကုတ်ခိုင်နဲ့မူဆယ်အကြားမှာတော့ကားသွားလာလို့မရသေးတာဟာတပတ်ကျော်ကြာမြင့်လာခဲ့ပြီဖြစ်ပါတယ်လောလောဆယ်နဇက်ကုန်သွယ်ရေးဟာရပ်တန့်နေတယ်လို့တိုက်ပွဲကြောင့်ဒဏ်ရာရတဲ့ရဲသားတွေကိုလည်းလားရှုပ်ကိုပို့ဆောင်ဖို့ခက်ခဲနေကြောင်းမူဆယ်မြို့ဂရုဏာပရာဟိတအသင်းဥက္ကဋ္ဌဦးတောင်းထွန်းကပြောပါတယ
်ခုချင်းကြီးတော့လမ်းကပိတ်ပြီးတော့ခင်ဗျအခုလမ်းပိတ်နေတာကတော့မူဆယ်ကနေကုတ်ခိုင်ထိလမ်းကတော့မပွင့်သေးပါဘူးခင်ဗျပိတ်နေပါသေးတယ်လမ်းမပွင့်သေးဘူးဖြစ်တဲ့အတွက်ကျွန်တော်တို့ဟိုကုန်းကားတွေခီးတွေတင်ကားတွေတော့လာတော့အလုံးရဆိုင်နေပါတယ်အဲဒီခီးတွေတင်ကုန်းတွေကားတွေပြည့်ပုံဆိုးတာကအခုတန်ရတဲ့ရွာပြည်ရွာသားတွေပေါ့နော်အဲဒါခီးယုံခီးယုံကိုဟာကိုလမ်းကပိတ်ထားတော့အဆင်မပြေဘူးသွားလို့လာလို့မရသေးပါဘူးခင်ဗျဟုတ်ဒီနိုင်ငံကုန်သည်ကြီးရဲ့ရာဂိနုရှိစေရတဲ့ဒီကနေတွားနေတာဆိုတော့အခုလမ်းပိတ်နေတော့ဒီကုန်ပြင်းမှုကတော့ပြတ်ဆိုင်နေတယ်ပေါ့
ဒီနေ့တိုက်ပွဲဖြစ်ပေါ်လာတာနဲ့ပတ်သက်လို့တမရော့ဘက်ကမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးမြောက်ပိုင်းမှာမိတ်အဖွဲ့တွေဖြစ်တဲ့ TNLA တအန်းပလောင် MNDAA ကိုကတ် AA ရခိုင်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာဒီလ15ရက်နေ့ကပြင်ဦးလွင်ကတမ်ရော့နီးပညာတက္ကသိုလ်အပါဝင်နေရာ9နေရာကိုတပြိုင်တည်းလို့တိုက်ခိုက်ခဲ့ပြီးအဲ့ဒီနောက်မှာရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေနေ့စဉ်ရက်ဆက်ဆိုသလိုဖြစ်ပွားခဲ့ပါတယ်ဒီလ20ရက်နေ့ကတော့မြောက်ပိုင်းမဟာမိတ်၃ဘွဲ့အပါအဝင် FPNCC အဖွဲ့ဝင်တွေဖြစ်တဲ့တရုတ်မြန်မာနယ်စပ်ကလက်နက်ကိုင်အဖွဲ့၇ဖွဲ့ကိုတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်ကခေါ်ယူတွေ့ဆုံပြီးတိုက်ပွဲတွေရပ်ဆိုင်းဖို့ဖိအားပေးခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ
်။ဒေါ်ရရှင်များရှင်မကြသေးခင်ကစလို့ကိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေတကြောပြန်ကြီးထွားလာရတာဟာရင်းရဲရင်ဆူနေမှုတွေတစ်ဆုနေတဲ့နောက်ဆက်တွဲအကျိုးဆက်တစ်ခုအဖြစ်မြင်နေကြပါတယ်။အခုလိုတိုက်ပွဲဖြစ်နေတဲ့အချိန်မှာရင်းရဲရင်လမ်းစာပေါ်လာနိုင်ဖို့ပြည်တွင်းပြည်ပကဩဇာအရှိန်အဝါကြီးမားတဲ့အင်အားစုတွေကကြားဝင်စစ်ဆက်ဖို့လိုနေပြီလို့လည်းယူဆနေကြတာပါ။ရှေ့မတိုးနိုင်ဖြစ်နေရတဲ့ရင်းရဲရင်ဆူနေမှုတွေပြန်ဆနိုင်ဖို့ဘာတွေလုပ်ဖို့လိုအပ်နေပါလဲ။ဆူနေမှုတွေမှာတိုးတက်မှုရဖို့လက်ရှိပုံစံကနေဖောက်ထွက်ဖို့လိုအပ်နေပါပြီလားစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီနီးညာတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါလိမ့်ရှင
်။သွားရရှင်နေနေကျွန်တော်တို့ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။ VOA ကနေကြာသပတေးနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုညနေ9:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတခါတော့အမေရိကန်နိုင်ငံဘက်ကသတင်းတပုတ်ကိုပြောပြကြပါတယ်အမေရိကန်နိုင်ငံသားဂျူးလူမျိုးတွေအနေနဲ့ဒီမိုကရက်တယောက်ကိုမဲပေးမယ်ဆိုရင်အသိဉာဏ်မဲ့ရာဒါမှမဟုတ်တစ္ဆာမဲ့ရာကျနိုင်တဲ့အတွက် Republican ကိုမဲပေးတဲ့ဆိုပြီးတော့သမ္မတ Donald Trump ကပြောလိုက်ပါတယ် Trump ရဲ့ဒီပြောဆိုချက်ဟာကမ္ဘာတစ်ဝှမ်းမှာဂျူးတွေကိုမုန်းတီးလာစေတဲ့သမိုင်းနဲ့ချီရှိလာတဲ့လှုပ်ကြံပြောဆိုချက်နဲ့တူနေတယ်လို့အမေရိကန်နိုင်ငံသားဂျူးလူမျိုးအတော်များများကပြောကြပါတယ်ထရမ့်ရဲ့ပြောဆိုချက်အပေါ်အစ္စရေးနိုင်ငံထဲမှာတုံ့ပြန်ချက်တွေကတော့ရောထွင်းနေပါတယ်။ VOA သတင်းတော်ဇလာတီဆာဟုတ်ရဲ့သတင်းလောက်ကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဒီမိုကရက်ကိုမဲပေးတဲ့အမေရိကန်နိုင်ငံသားဂျူးလူမျိုးတွေဟာလုံးဝကိုအတည်ငြိမ်မဲ့တာဒါမှမဟုတ်တိတ်ကိုတစ္ဆာမဲ့တာတခုခုဖြစ်မယ်လို့အင်ဂါနေကပြောခဲ့တာကိုသမ္မတထရမ့်ကဗိုလ်ထူးနေမှာထပ်ပြောပြန်ပါတယ်။ဒီမိုကရက်တွေဟာအစ္စရေးနိုင်ငံပျက်စီးရပျက်စီးကြောင်းတိတ်လှုပ်ချင်ကြတယ်လို့ကန်တကယ်ပြည်နယ်ပွဲတစ်ခုကပြန်မှာထရမ့်ကပြောသွားတာပါ။
In my opinion, you vote for a Democrat, you're being very disloyal to
ကျွန်တော်အမြင်အရဆိုခင်ဗျားတို့ဒီမိုကရက်ကိုမဲပေးတယ်ဆိုရင်ဂျူးလူထုအပေါ်တိတ်ကိုသစ္စာမဲတာဖြစ်တယ်လို့အစ္စရေးနိုင်ငံအပေါ်မှာလည်းသစ္စာမဲတာပါပဲဒီလိုစကားမျိုးမဟုတ်ပဲတခြားစကားတစ်မျိုးမျိုးကိုလူပြောလူညံ့နေပဲပြောပါလိမ့်မယ
်ဒီပြောဆိုချက်ပေါ်အမေရိကန်ကွန်ဂရက်ကဂျူးလူမျိုးထိတ်တန့်ထွက်တော်အမတ်တူဖြစ်တဲ့အထက်တော်လူနည်းစုခေါင်းဆောင် Chuck Schumer ကပြစ်တင်ရှုတ်ချပါတယ်တည်တည်ကြီးနေဖြစ်ဖြစ်မသိလို့ဖြစ်ဖြစ်ဒီစကားဟာအမေရိကန်နဲ့ကမ္ဘာတဝန်ဂျူးစန့်ကျင်ရေးဖြစ်လာအောင်အားပေးနေတယ်လို့ Twitter မှာရေးပါတယ်။သမ္မတကိုယ်စားလှယ်လောင်းတွေထဲမှာတူဦးဒီသောဂျူးလူမျိုးဖြစ်သူ Vermont အထက်လွှတ်တော်မှ Bernie Sanders ကအင်ကာနီ Iowa မဲဆွဲပွဲမှာအခုလိုတုံ့ပြန်ပါတယ
်။ I am a proud Jewish person.
ကျွန်တော်ကဂျူးလူမျိုးဖြစ်ရတာကိုဂုဏ်ယူရသေးပါဒီမိုကရက်ကိုမဲပေးဖို့ကိစ္စဘာဆိုရင်ကျမှမရှိပါဘူးတကယ်ကတော့နောက်တက်မဲ့အမေရိကန်သမ္မတဖြစ်ဂျူးလူမျိုးတူကိုမဲပေးဖို့ကျွန်တော်ကရည်ရွယ်ထားပါတယ
်ဣသရေလကဂျူးအတော်များများကတော့သမ္မတပြောတာကိုထောက်ခံကြပါတယ်ဆိုင်မန်ရှင်တူပြည်သူယောစီကသမ္မတပြောတာယာကိုင်းနှုံးတသန်းမှန်နေသူတို့တစ္ဆာမရှိကြဘူးလို့ပြောပါတယ
်မီလီယောနာဟောဆိုဆိုတယ်အမလောနေမနီအဒီမိုကရတီဘလောနေမနီကိုလတ်မနာနီကျန်န
ေတာအစ္စရေးနိုင်ငံကိုသူအမြဲတမ်းဆက်ကျင်ပါတယ်ကလင်တန်နဲ့အိုဘားမားကိုသူတင်နေအိုဘားမားပါလို့ခဲ့လေဆိုတာကိုကြည့်ရင်ဒုက္ခပဲပြီးခဲ့တာပါထရန့်ပြောတာမှန်ပါတယ
်ဈေးလူတော်တူဖြစ်တဲ့86ချူနော့ကလည်းအလားတူပါပဲ
ဟိုမောနောက်ဘမီလီမရှင်နော်နောက်နောက်ဘဒါရှင်နော်အမေမကစက်
ကူအဲ့ဒီလိုပြောရဲဆိုရင်သူဘာပြောနေလဲဆိုတာသိနေတာဖြစ်တယ်လို့သတိလဲထားမိမှာပါထရန့်ကသာအဲ့ဒါကိုပြောရဲဆိုရင်ကျွန်တော်တရားရဂိုင်းလုံးသူနဲ့သဘောတူပါတယ
်တယ်လီဗီမျိုးတော်အခြေဆိုင်ပညာရှင်နဲ့လိလသုံးသက်သူရှမူဝဲရော့စ်နာအပါအဝင်စိုးရိမ်ကြသူတွေလည်းရှိပါတယ
် We know from our long history that questions about the loyalty for Jews are never good for Jews. ဒီ
ပေါ်မှာတစ္ဆာရှိမှုနဲ့ဆိုင်တဲ့မိဂုံးတွေဟာဂျူးတွေအတွက်ဘယ်တော့မှမကောင်းဘူးဆိုတာကျွန်တော်တို့တမိုင်းရောင်းအရှိကြီးကနေပြီးသိထားပါတယ်သူတို့နိုင်ငံပေါ်တစ္ဆာရှိတဲ့ကိစ္စဖြစ်ဖြစ်သူတို့လူလူပေါ်တစ္ဆာရှိတဲ့ကိစ္စဖြစ်ဖြစ်အဲ့ဒါတွေကဂျူးတွေရဲ့ရန်သူတွေအုံချနိုင်တဲ့ကြီးစံတွေဖြစ်သွားတာပါပဲ။အမေရိကန်သမ္မတကအဲ့လိုမျိုးစကားပြောတယ်ဆိုရင်ဒါဟာဂျူးများစုအတွက်ဘေးရန်မကင်းလာတဲ့ပတ်ဝန်းကျင်အနေအထားမျိုးဖန်တီးလိုက်တာပါပဲ
။အမေရိကန်နိုင်ငံသားဂျူးလူမျိုး85ရာခိုင်နှုန်းလောက်ကကိုယ့်ကိုယ်ကိုဒီမိုကရက်လို့သတ်မှတ်တယ်ဆိုတာမကြာခင်ကကြောက်ယူတဲ့လူလူစစ်တမ်းတွေမှာတွေ့ရပါတယ်။သစ္စာရှိမှုနဲ့ဆိုင်တဲ့ထရမ့်ရဲ့စကားဟာဒါကိုပြောမှုစူးစမ်းတာလို့မြင်ရပါတယ်။ဘယ်ပါတီကိုထောက်ခံနေဖြစ်စေအမေရိကန်နိုင်ငံထက်ဣသရေလနဲ့သူတို့ရဲ့ဘာသာတရားပေါ်ဘိုးဘီတစ္ဆာရှိတယ်ဆိုတဲ့ယူဆချက်မျိုးဟာလူဖြူလူမျိုးရေးဝါဒီနဲ့နာဇီလက်သည့်တွေပြန်ပြီးခေါင်းထောင်လာနေချိန်မှာသူတို့အတွက်အန်ဒရယ်ရှိနိုင်တယ်လို့ဂျူးအတော်များကစိုးရိမ်နေကြပါတယ်ခင်ဗျာ
ကိုကြော်ကြော်သိန်းပြောပြသွားတာဖြစ်ပါတယ်ဗီအမြန်မာပိုင်းကနေကြာသရီးနဲ့ညနေခင်းအစည်းအဝေးကိုဆက်ပြီးတော့တန်လွှင့်ပေးနေပါတယ်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပြီးမှဖြစ်ပါတယ်ခင်ဗျာ
ဒိမန်နိုင်ငံနိုင်ငံတော်ခီးစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖျက်လိုက်ပြီးနောက်မှာပဲအမေရိကန်ရဲ့မဟာမိတ်ဖြစ်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကဒိမန်နိုင်ငံကိုချီးကျူးပြောဆိုလိုက်ပါတယ်။ဒိမန်နိုင်ငံခြားရေးဝန်ကြီးနဲ့မနေ့ကတယ်လီဖုန်းဆက်ပြောဆိုရမှာအာတိတ်ဒေသကဂရင်းလန်ကျွန်းအပါအဝင်ဒိမန်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်နေရေးဝန်ကြီးပွန်ပီယိုဆွေးနွေးခဲ့တဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်။အမေရိကန်ပြည်သူ့မှာဂျူးလူမျိုးတွေကဒီမိုကရက်တီကိုမဲထည့်တဲ့အတွက်အကြီးအကျယ်သစ္စာမဲ့သူတွေဖြစ်တယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကပြောလိုက်တဲ့ပေါ်ဂျူးဖွဲ့ခေါင်းဆောင်တွေကဝေဖန်ခဲ့ကြပါတယ်ဒီမိုကရက်တီကိုမဲထည့်ကြတဲ့ဂျူးတွေကအသိဉာဏ်လုံးဝမရှိသူတွေအကြီးအကျယ်သစ္စာမဲ့သူတွေဖြစ်တဲ့အကြောင်းသမ္မတကမနေ့ကပဲတက်ခိုက်ပြောဆိုလိုက်တာပါအမေရိကန်ပြည်သူ့ကမကြာခင်တုန်းကပဲတာလက်ဖြစ် Cruise Missile တုံးစမ်းတက်ခဲ့တာအပြင်ကိုရီးယားကျွမ်းဆွယ်မှာစီးအထောက်အကူပစ္စည်းတွေနဲ့တက်ခိုက်ရေးခြေလျင်တွေတပ်ဖြန့်ချတဲ့အစီအစဉ်တွေဟာဒေသတွင်းမှာစီးအတိုက်ပွဲတွေတခုဖြစ်လာအောင်ဖန်တီးနေတာဖြစ်တယ်ဆိုပြီးမြောက်ကိုရီးယားဆွေကဒီနေ့ပဲပြောလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ရောက်တိုင်းနဲ့ချီရဲ့ရွန်ဂျာဒုက္ခသည်တွေကိုဒီကနေ့နေရပြင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေစီစဉ်ခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူးမြန်မာဆွေကလက်ခံမှုစစ်စစ်အတည်ပြုထားပေးသူ3450ရှိခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR တို့ပူးတွဲပြီးမကြာခင်ကစလို့သဘောထားမင်းမြန်ရမှာတော့နေရပြင်ဖို့ဆန္ဒပေးသူမရှိသေးဘူးလို့လည်းကုလသမဂ္ဂကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်
တရင်ချင်းရုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစည်းအဝေးထုတ်လို့ရေးမှုကကိုအောင်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ Wagner Robert ဖြစ်ပါတယ် VOA American အတန်ညနေပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1965 လိုင်းဒိုမီတာ19 kHz 1839လိုင်းဒိုမီတာ25 kHz 1965တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington. From Washington, this is